ဒီမှာနဲ့တဲ့ဂူတဲ့ဂျန်ပွဲတော်အကြံနေဖြစ်တဲ့ဒီနေ့မှာရန်ကုန်တစ်မျိုးလုံးနီးပါးရေကစားသူမရှိသလောက်ခြောက်ကန်နေပါဗျ။ပုံမှန်ဆိုဂျန်ရေပတ်မန္တတီရေပတ်ခံသူတွေနဲ့စီကားနေတဲ့နေရာတွေမှာလူရောကားပါအတော်လာမရှိသလောက်ဖြစ်တယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။အလုံးမျိုးနယ်ထဲမှာတော့ဒီနေ့မနက်ပိုင်းကပောက်ခွဲမှုတစ်ခုဖြစ်ပွားခဲ့ပါဗျ။ဂျန်အကြံနေရန်ကုန်ကပေးပို့တဲ့ဂျန်မြင်ကွင်းအခြေအနေကိုတော့ဒီမတ်စုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
တကြံအကြနေဖြစ်တဲ့ဒီနေ့ဧပြီလ14ရက်နေ့မှာရန်ကုန်မြို့မှာတော်တော်လေးခြောက်ကန်နေပါတယ်။ရန်ကုန်မြို့လယ်ကမြို့တော်ဝန်မန်တပ်နဲ့တချို့ရပ်ကွက်တွေမှာဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေအစီအစဉ်နဲ့လှုပ်ထားတဲ့တကြံမန်တပ်တွေလောက်သာရှိပါတယ်။စုလီကမြို့တော်ဝန်မန်တပ်တဝိုက်လုံခြုံရေးတင်းကျပ်ထားတာကိုဒီကနေ့ဖြေလျှော့လိုက်တာကြောင့်အဲ့နာတဝိုက်ရေကစားသူတချို့တော့ရှိတယ်လို့အဲ့နာမှနေသူတယောက်ကပြောပြပါတယ်
။ဒီနေ့ကဗျာစစ်ဆေးတာတွေနဲ့လျှော့လိုက်လို့တော့မသိဘူး။ဒီနေ့တော့လူမနေရတဲ့ပုံများတယ်အဲ့ဒီနာတော့ဝါရလူတွေတော့မဟုတ်ဘူးဗျဒီနာလူတွေကသူတို့လုပ်တဲ့ကြံမာလည်းမလုပ်ချင်ဘူးဘုန်းတော်ကလည်းကြောက်တယ်ဗျာအဲ့ဒီသူတို့ကဟိုမတင်မတင်သူတို့ခန့်လာဗျာအဲ့ကျွန်တော်ကကြောက်တယ်မတော်ရတာများဘာမှမလုပ်ဘူးပုံမှန်နေ့တွေတိုင်းဒီကြံဆိုတော့ပြောမှသိ
ရန်ကုန်မြို့တော်ဝန်မန္တပ်မှာရေကစားတဲ့မြင်ကွင်းတွေကိုနိုင်ငံပိုင်မီဒီယာတွေကထုတ်ဖွင့်ပြသခဲ့ပေမဲ့အဲ့ဒီမန္တပ်မှာရေလာကစားသူအရေအတွက်ဟာပြီးခဲ့တဲ့နှစ်တကြံတွေနဲ့နှိုင်းယှဉ်ရဲ့တိတိတတ်တာနှဲပါတာတွေ့ရပါတယ်။ရန်ကုန်မြို့ရဲကတက်ဆိုင်ရာမြို့နယ်ရက်ွက်အုပ်ချုပ်ရေးအဖွဲ့တွေရဲ့အစီအစဉ်နဲ့လုပ်တဲ့မန္တပ်တွေမှာလည်းရေပတ်ခံထွက်သူတွေမရှိသလောက်ခြောက်ကန်နေပါတယ်။ရန်ကုန်မြို့ရဲမှာပုံမှန်တကြံပွဲတော်အချိန်ဆိုရင်စီစီကားကားရှိလာတဲ့ပစောနောင်မြို့နယ်ရေကျော်အရပ်မှာဆိုရင်လည်းလမ်းပေါ်အသွားလာလို့သူတော်မရှိသလောက်နေတယ်လို့ရေကျော်မှနေသူတယောက်ကပြောပြပါဗျ
။ရေတော့ဆိုတော့ရေကျော်တော့အများကြီးစီတာပေါ့နော်။အခုကတော့ဘာမှမရှိတော့ဘူး။ဒီကိုဗစ်ဖြစ်တဲ့ကတကြံနာရီတဲ့ရှေ့နှစ်တွေတော့ဆိုရင်တော့မှကကြံထွက်တဲ့လူကနည်းချင်းရှိသေးတယ်။အခုကလုံးဝမရှိသလောက်ဖြစ်။မြို့ရဲတွေပါရေလည်းဘာမှမရှိသလောက်ပဲ။ဖြစ်တဲ့ကားတွေတော့မှတိတ်မရှိသလောက်ပဲ။မထွက်ကြဘူးပေါ့နော်
။ရေကျော်လမ်းမပေါ်မှာရှိတဲ့ဗုဒ္ဓကလျာဏယူဝအတင်း YMPA အဆောက်အဦမှပေါ်ထူးနေညာတော့ကပောက်ကွဲခဲ့တဲ့အတွက်ဘေးဝင်းကျင်ကလူငယ်အိမ်တချို့ပောက်ကွဲမှုအရှိန်နဲ့အနည်းငယ်ထိခိုက်ပျက်စီးမှုရှိခဲ့တယ်လို့ကိုရိုင်းကြုံရသူတချို့ကပြောပြပါရယ်ဒီနေ့လဲအလုံမျိုးနယ်မှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါရယ်ကွင်းချောင်းလမ်းတော်မှာရှိတဲ့မြမစီးပွားရေးဗန္ဓာမှာပောက်ကွဲမှုတစ်ခုနဲ့အဲ့ဒီနေရာနဲ့တိတ်မဝေးတဲ့နောက်တနေရာမှာဖြစ်ခဲ့တယ်လို့ပောက်ကွဲရနားမှာရှိနေသူတယောက်က VOA ကိုပြောပြပါရယ်တကြံကာလရန်ကုန်မြို့မှာဖောက်ခွဲတိုက်ခိုက်မဲ့သူတချို့ကိုဖမ်းဆီးရမိထားတယ်လို့တော့စစ်ကောင်စီကဧပြီလ13ရက်နေ့တုန်းကသတင်းထုတ်ပြန်ထားပါတယ်။ဆီယနာသိမ်းမှုဆန့်ကျင်လှုပ်ရှားသူတွေကလည်းစစ်ကောင်စီကလုပ်တဲ့မန်တပ်တွေမသွားကြဘို့တကြံပွဲတော်မှာပါဝင်ဆင်နွှဲတာမလုပ်ကြဘဲတော်လှန်တကြံဆိုပြီးဆန့်ကျင်ကြဖို့ဆော်ဩထားကြပါတယ်။မြို့ကအများစုကလည်းလုံခြုံရေးအခြေအနေကြောင့်ရောစိတ်ပျော်စရာမရှိတာကြောင့်မှဒီနှစ်တကြံကိုမဆင်နွှဲတာလို့ပြောကြပါတယ်။တကြံအချိန်ဆိုရင်ရန်ကုန်မြို့မှာပုဂ္ဂလိကမန်တပ်တွေအပြည့်နဲ့အစီအကားဆုံးနေရာလို့တောင်ပြောနိုင်ခဲ့တဲ့အင်းရလမ်းမပေါ်မှာလည်းဗာမန်တပ်မကိုမတွေ့ရဘူးလို့ကိုပိုင်မန်တပ်ထိုးခဲ့သူတဦးကပြောပြပါတယ်
။ခုချိန်ကမန်တပ်စောက်ခွင့်ကတကယ်ပင်ပြောရဲအရန်လွယ်တယ်။မစောက်ချင်တာကိုကစောက်ပြန်ရင်လည်းဒလန်လို့ပြောခံရတယ်။ကိုရင်းနဲ့ဒီလူတွေနဲ့ဘာပတ်သက်မှုမှမရှိတဲ့အဲ့လိုထင်ခံရပါ။ပြောချင်တော့မစားနာလို့ဟိုလှုပ်ချင်တာမဟုတ်ဘူး။စိတ်ထွက်ပေါက်ကတော့လူတိုင်းမှာရှိတင်တာပေါ့။ဘသူမှတော့ဒီကာလကြီးမှာပြောမနေဘူးလေဒီကြံနဲ့ပြီးပြီးစီးပွားရှာနေရသူတွေလည်းရှိတယ်ဒါတွေကိုလည်းကြည့်နိုင်တော့ကောက်တာပေါ့လေအဲ့တော့အမအောင်ခက်ရှင်ရှင်ပဲဘလို့ဖြစ်တော့ဘူးအိမ်ပါဝဲတငယ်ချင်းတွေခေါ်ပြီးတော့ဘလို့စားရည်စီလောင်းတယ်ဒါပဲလုပ်တယ
်ရန်ကုန်မြို့နေရအများစုမှာတကြံအချိန်တို့တော့မပြောနိုင်လောက်အောင်ခြောက်ကန်နေတယ်လို့တော်တော်များများပြောပြကြပါတယ်အရင်လိုပုံမှန်ရှိကစားသူတွေမရှိပဲကလေးငယ်တွေလောက်သာရေကစားနေကြတာတွေ့ရတယ်လို့လှိုင်းတာယာမြို့နယ်မှာနေသူတယောက်ကလည်း VOA ကိုပြောပြပါတယ်
။တကြံကတော့အေးရှေ့ပဲလူမရှိတာ။အဲ့ဘာသာလာလာမရှိဘူး။တချို့အတွင်းလမ်းထဲတွေမှာဆိုရင်တော့ကလေးတွေလောက်ပဲရှိတယ်။ကလေးတွေစော့တာပေါ့လေလမ်းထဲကဟိုပါဖြစ်တာကလေးတည်းတည်းလေးဟို၄၅ချင်း၁၀နှစ်အဲ့လိုလေးပဲရှိတယ်။ကျန်တဲ့ဟာတော့ဘာမှသိပြီးတော့ဟိုပါသိအပြင်ခတ်ကြဘူး။ကောင်းလေးကောင်းမလေးတွေဆိုရင်လည်းနေပြန်သွားကြတယ်။ကောင်းကြီးတွေဆိုတော်တော်များများကတော့ဖုံးကြောင်ရောက်တင်ကန်းရှိနေကြတာများတယ်။အလုံးစုံကတော့ပုံမှန်တိုင်းပဲသူတို့တွေတွက်နေတာတော့ဒီကွက်လှည့်ကင်းနေတွက်တယ်။အဲ့လိုမျိုးပဲရှိတယ
်။တကြံကာလမှာတချို့ကတော့အပန်းဖြေခရီးထွက်နေကြပါတယ်။ရန်ကုန်မြို့ကနာမည်ကြီးဟိုတယ်တချို့နဲ့ဘားနဲ့ကလပ်တွေမှာလည်းတကြံပွဲတော်တည်တဲ့အစီအစဉ်တွေလုပ်တာတော့ရှိပါတယ်။တကြံကာလမှာအစဉ်လာအားဖြင့်ကောင်းမှုကုသိုလ်အဓိကထားလုပ်ကြလေးရှိတာမို့တချို့ကတော့မိသားစုလိုက်ကိုယ်အိမ်ရှိမှပဲမုန်းလုံးစားတာစတုတီတာလုပ်ပြီးတော့လှူဒါန်းတာ ချမ်းတန်ကားတွေကိုဆွန်းလောင်းလှူကြတာနဲ့မိသားစုတွဲဆောင်ရေပက်ကြတာမျိုးကိုပဲရန်ကုန်မြို့မှာလုပ်နေကြပါရဲ့ရှင်။